ဒီနေ့ကတော့အစီရောက်တဲ့အတိုင်ပုညကရိယာဝတ္ထုအရှုပ်ပြတဲ့၃မျိုးထဲမှာဘာဝနာပုညကရိယာဝတ္ထုဆက်လက်ပြီးတော့အရှင်းလင်းတင်ပြဖို့ပါပဲ။ဒါကမှလို့မနေ့ကဒီတသက္ကတမရီစင်တာလူကြီးအရှုပ်ဦးမစေကတို့ကလာရောက်ပြီးတော့ဗောလေနောက်နေ့မှာကကဗမာသာတိဖြစ်ပါတယ်မိခင်နဲ့ပတ်သက်ပြီးတော့မိဘခုံကြီးနဲ့ပတ်သက်ပြီးတော့အထူးသဖြင့်မိခင်ခုံကြီးနဲ့ပတ်သက်ပြီးတော့တရားလေးဟောစီခြင်းပါတယ်ဆိုတော့ဒီနေ့ပန်ကြတာမဟုတ်လို့ဒီနေ့ဟောနေကြတရားခဏရာနာထားပြီးတော့တရားလမ်းကြောင်းပြောင်းပြီးတော့ပေါ့လေဒီနေ့မိခင်ခုံကြီးပေါ့လေဘုရားလေးလာထားသမျှရှင်းလင်းတင်ပြပါမယ်မိခင်ခုံကြီးပြမိခင်ခုံကြီးအထူးနေ့ဆိုတော့မင်္ဂလာရှိတဲ့နေ့လို့ခေါ်ရမှာပါပဲမင်္ဂလာနေ့ဆိုလို့ရှိရဲ့ရှင်ဦးစွာမင်္ဂလာအကြောင်းလေးကိုအခြေတည်ရမှာပါပဲအခြားအခြားလူမျိုးတွေကတော့သူတို့ဘာသာအလိုက်မင်္ဂလဆိုတဲ့ပုဂ္ဂိုလ်အမျိုးမျိုးအတိပ္ပေယူဆပြီးတော့ပြန်ဆိုကြပြီမယ်လို့မင်္ဂလဆိုတဲ့ပုဂ္ဂိုလ်ရဲ့ငုံနေတဲ့အတိပ္ပေညံ့နေတဲ့အတိပ္ပေကိုလေးလေးနက်နက်မကြည့်သေးဘူးဆိုလို့ရှိရင်အပေါ်ရန်ကြောရှက်ပြီးတော့ကြည့်ရတာမဟုတ်လို့တိပ်ပြီးတော့လေးလေးနဲ့နဲ့ရှိလိမ့်မယ်မထင်ပါဘူးပြီးတော့မင်္ဂလာအခါနေ့ဆိုတော့ရှိဥစွာမင်္ဂလာဆိုတဲ့ပုဂ္ဂလိယအတိဘယ်ကိုလဲနည်းနည်းဖော်ထုတ်ဖို့လိုပါလိမ့်မယ်ဒီရမှာတချင်းဆိုင်ပြီးတော့မိခင်ခုံကြီးပေါ့လေဆက်ပြောရမှာပါပဲမိခင်ခုံကြီးပြောတယ်ဆိုလို့ရှိရင်ဖခင်ခုံကြီးလည်းပဲအလိုလိုပါသွားပုံရရှိပါတယ်။ဒါပေမဲ့လို့မာသာနေ့ဆိုတော့မိခင်ခုံကြီးကိုပဲအလေးထားပြီးတော့ရှင်းလင်းတင်ပြရမှာပါ။သူသူကိုကိုအောက်တန်းထောင်တန်းကြမှုအရှင်တန်းနေမှုယုံညာမှုအခြေအနေကိုတော့နှိမ့်ချိုက်ကြမှာမဟုတ်ပါဘူးယုံမှုစစ်ဆုပ်ကြမှာရှိပါပဲတုတ်တက်စီကားပြီးတော့အစင်တမြင်မလာတဲ့အခြေအနေကိုတော့လူတိုင်းကြိုက်ကြမှာပါပဲဒါပေမဲ့လို့တုတ်တက်စီကားအစင်တမြင်မမှုကိုတော့အလက်ကားတော့မရဘူးအစင်တနိုင်ကြဖို့ကိုပယ်ရှားနိုင်ပါမှခွာနိုင်ပါမှအဲ့ဒီအစင်တနိုင်ကြဖို့ကဆွေးအရည်လွတ်ပြီးတော့အစင်တမြင်မသွားနိုင်ပါတယ်ဒီတော့မင်္ဂလာဆိုတာအကျောင်းမင်္ဂလာနဲ့အကျိုးမင်္ဂလာရဲ့လို့နှစ်မျိုးကွဲလာပါလိမ့်မယ်အကျောင်းမင်္ဂလာပြည့်စုံပါမှအကျိုးမင်္ဂလာလည်းပဲပြည့်စုံရဖြစ်နိုင်ပါတယ်။ကျမ်းဂန်များမှာပြထားတာတော့မင်္ဂလာနာမပါပဝိနာသနာဗုဒ္ဓိကာရဏစလို့ဒီလိုအ내ဖွင့်ဆိုထားပါတယ်။မင်္ဂလာဆိုတာဟာတဲ့ အယုတ်ညံ့နေကိုပယ်ရှားတုတ်တင်ခြင်းကြီးပွားတိုးတက်အစင်သားမြန်မာရှင်အကြောင်းပါပဲတဲ့လို့ဆိုထားတယ်ယုံညံ့အစင်သားနေကြတာဟာသူသူကိုယ်ကိုမကြိုက်ဘူးသူတို့ခံထားလို့သူတို့ရှိနေလို့သူတို့ဆွဲအားကအားကောင်းလူတွေဟာအစင်တန်းမြန်မာမှုကိုမယုံကန်နိုင်ပဲနဲ့အောက်တန်းနောက်တန်းကြာနေရတာပါဒါတော့အစင်တန်းနေကြမှုအစင်တန်းနေကြစီတတ်တဲ့အရာတွေကိုတင့်တော်တဲ့ဤနဲ့ဖယ်ရှားလိုက်ပြီဆိုလို့ရှိရယ်သူတို့ရှိလို့အစင်တန်းနေနေတယ်ဆိုတော့သူတို့ကိုဖယ်ရှားလိုက်ပြီဆိုရင်ဖယ်ရှားနိုင်သလောက်အောက်တန်းနောက်တန်းရဲ့ဆွဲကလွတ်သွားတော့တိုးတက်လာတယ်အရှင်တန်းနေမြင်မလာတယ်ဒီတော့အောက်တန်းနောက်တန်းဟိုပယ်ရှားနိုင်မှုကအကြောင်းတိုးတက်မြင်မအရှင်တန်းမြင့်တက်လာတာကအကျိုးဆိုတာပေါ့လေအဲ့ဒါလေးလည်းနားလည်ဖို့ပါပဲဒီတော့ဒီစကားထောက်လို့ရှိရင်အကြောင်းမင်္ဂလာအကျိုးမင်္ဂလာရဲ့လို့နှစ်မျိုးထွက်လာပါတယ်အကျောင်းမင်္ဂလာပြည့်စုံလို့ရှိရင်အကျိုးမင်္ဂလာတောင်းတာကိုမလိုပဲနဲ့သူ့အကျောင်းအလိုက်အကျိုးတွေကတော့ပေါ်မြဲပါပဲအောက်တန်းနောက်တန်းကြစီတတ်တဲ့အရာတွေကိုတည်ထားမှအဲ့ဒီအောက်တန်းနောက်တန်းကြစီတတ်တဲ့အရာတွေကိုဘယ်လိုအဲ့ဒီကလွတ်အောင်လို့ယုံခံရတယ်သူတို့ဆွဲကလွတ်တယ်ဆိုတော့အချက်ကလေးတွေလည်းနားလည်ထားဖို့လည်းလိုပါတယ်အောက်တန်းတော့တန်းကြာစီတတ်တဲ့အရာတွေကတော့ရာဂဒေါသမောဟတတ်မဲ့မှုစိတ်ပြည့်စိတ်ဆိုးမုန်းညုံမှုမတိတမှုမိုင်မဲမှုစသည်ဒါတွေပါပဲအဲ့ဒါတွေကတော့အခိုက်အတန့်အားဖြင့်30ရှိပါတယ်လူကျူစော်ကားတဲ့အဲအောက်တန်းနောက်တန်းကြာကြောင်စိတ်ထဲမှာဖြစ်တဲ့အောက်တန်းနောက်တန်းကြာကြောင်နဲ့စိတ်ထဲမှာဖြစ်ပြီးတော့လူကျူစော်ကားတဲ့အခြေအနေကြီးဖြစ်တော့အောင်မျိုးမပြတ်သေးတဲ့အောက်တန်းနောက်တန်းမျိုးပေါ့လေအရှင်30ရှိပါတယ်အဲ့ဒါတွေကိုသူ့နေရာနဲ့သူနီးနဲ့သူဟောလीပယ်ရှားဖြစ်ရမှာနီးလည်းမသိဘူးနီးသိပေမဲ့လို့လက်တွေ့ကျင့်သုံးမှုမရှိဘူးဆိုလို့ရှိရတော့အဲ့ဒီအောက်တန်းနောက်တန်းကြာစီတတ်တဲ့အရာတွေကိုလက်ခံထားရရောက်တော့သူကအမြဲတမ်းပဲအစင်းသားမမြင်မရအောင်လို့ဆွဲထားတာမဟုတ်လို့အဲ့ဒီအဆွဲခံရတဲ့ပုဂ္ဂိုလ်ဟာအစင်တမမြင်မတော့မင်းနဲ့အစင်တနေကြသွားနိုင်ပါတယ်ဘူပါဠိလိုတော့ပါပလို့ခေါ်ပါတယ်အဲ့ဒီပါပတွေဟာဆိုင်ရာပေတနိုင်တဲ့အရိယာမဲမဖြစ်သေးသမျှအရိယာပုဂ္ဂိုလ်ရဲ့တဏ္ဍမှာအကြောင်းညင်ညွတ်လို့ရှိရင်ဖြစ်ခွင့်ရှိတဲ့အနေအထားမျိုးရောက်နေတာဟာပါပမျိုးပါပဲယုံညာနဲ့အောက်တန်းကြတဲ့အပြုဝရင်းပေါ်လေဓာတ်တွေပေါ်လေယုံညာနဲ့မျိုးတွေမကုန်သေးဘူးနော်အဲ့ဒါဒီဖြစ်စီအကြောင်းကြုံကြိုက်လာပြီဆိုလို့ရှိရင်စိတ်ထဲမှာပေါ်ပေါက်လာတယ်ပရိယုဌာနအဆင့်ရောက်လာတယ်အဲ့ဒီပိုင်းလောက်ရောက်လာပြီဆိုလို့ရှိရင်အဲ့ဒီလူအစိုးရုပ်တွေနဲ့ပူပေါင်းရတဲ့စိတ်ဟာအညာစားအောက်တန်းစားဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့အောက်တန်းကြစီတတ်တဲ့အရာတွေနဲ့ပူပေါင်းပြီလို့သူဟာအောက်တန်းကြသွားတာ ငါကွာလူကောင်းသူကောင်းဖြစ်ပြီမယ်လို့လူဆိုးနဲ့ပေါင်းပြီးလို့ရှိရင်အောက်တန်းကြတဲ့လူဆိုးဖြစ်သွားသလိုပေါ့လေအဆိုးရုပ်တင်နဲ့ပေါင်းတော့ဒီစိတ်ဟာလည်းပဲဆိုးရုပ်တဲ့အပိုင်းထိရောက်သွားတယ်အဲ့ဒီလောက်နဲ့မပြီးသေးပဲနဲ့သူအလိုလိုက်ပြီလို့မထိတ်နိုင်မသိမ့်နိုင်တော့အောင်မာမီပြီးသုံးမုတ်မိတ္တကရုဏာကျင်းမဲ့လို့ရက်ဆက်မိပြီဆိုလို့ရှိရင်မိမိလည်းမသက်သာသူတစ်ပါးလည်းမသက်သာနှစ်ဖက်လုံးမသက်မသာပေါ့ဒီအကျန့်ဖက်မှုတွေနဲ့ပြဿနာတွေထွေးလာတော့တာပဲအဲ့ဒီခါကျလို့ရှိရင်တော့ဒုသဘာဝအကျဉ်းဆုံးကိုမှုနှုတ်မှုတွေပေါ့လေရံကံမှုတွေအကျန့်ဖက်မှုတွေဖြစ်လာတော့တာပြီးတော့အောက်တန်းတောက်တန်းကျသွားပါတယ်တိလမပြည့်စုံလို့ရှိရဲ့လူမပီသားတော့အောက်တန်းတော့တာအကျဆုံးပဲစိတ်ကိုတတိနဲ့မထိန်ဘူးဆိုလို့ရှိရင်တော့စိတ်ထဲမှာတောင်းကြနေတော့စိတ်နေစိတ်ထားတွေဟာလည်းပဲအောက်တန်းကြတဲ့စိတ်နေစိတ်ထားတွေလို့ဆိုရမှာပါပဲမျိုးမပြတ်သေးတဲ့ပြည်လိသားတွေကိုဆံရဝိပဿနာမဲ့အရိယာမဲ့နဲ့မနေနဲ့အပြတ်မရှိနိုင်သေးဘူးဆိုလို့ရှိရင်လည်းပဲအတိညာကပေါ်ထွက်တာမဟုတ်သေးတော့ဒါလည်းပဲမကောင်းတဲ့အမျိုးရှိနေတာမဟုတ်လို့သူလည်းပဲအောက်တန်းတောက်တန်းကြားတယ်လို့ဆိုရမှာပါပဲအဲသူသူကိုကိုအောက်တန်းတောက်တန်းကြားတာတော့မနှိမ့်ချိုက်ကြပါဘူးလက်မခံကြပါဘူးမမြတ်လို့ကြပါဘူးဒါအစင်တမြင်မာတဲ့အချက်ကူတာအရာကူတာလို့လာကြပါတယ်မြတ်နိုးကြပါတယ်တံမှုထားကြပါတယ်အဲ့ဒါလို့တံမှုထားတဲ့ပုဂ္ဂိုလ်များအတွက်မိမိဘဝကိုအောက်တန်းတောက်တန်းတွေကိုဖယ်ရှားနိုင်ပြီးတော့အစင်တန်းနေမြင်မာအောင်လို့ပြုလုပ်တဲ့ဤကိုမင်္ဂလာလို့ခေါ်တာပါပဲလို့ဒီတတ္တကျမ်းဆရာများကတော့ကရမကျမ်းဆရာများကတော့ကရမနိယတတ္တနိယပါလေမင်္ဂလာပုဂ္ဂိုလ်အမျိုးမျိုးခွဲစိတ်ပြီးတော့အတိတ်ပဲယူဆပုံလေးတွေဟာတော်တော်နိခိုးစရာကောင်းပါတယ်မင်္ဂလာမှာမာငတခုကကတခုနဲ့လကတခုပါပဲမန်ဆိုတဲ့အတိပဲကတော့မာရင်တကလာတဲ့စကားပါပဲမာရင်တဆိုတာကတည်စီတယ်ဆိုတဲ့အတိပဲရပါတယ်အဖြောင့်အတိပဲကတော့တတ်တယ်ဆိုတဲ့အတိပဲရပါတယ်ကဆိုတာကတော့အောက်တန်းနောက်တန်းကျတယ်ဆိုတဲ့အတိပဲရပါတယ်လဆိုတာကတော့ဖြတ်တောက်ရှင်းလင်းတုတ်တင်တယ်ဆိုတဲ့အတိပဲရပါတယ်လူတွေမှာပမာရခေါ်တဲ့မိလျော်ပွားစားမှုတနည်းအားဖြင့်ရှောင်ရှားသင့်တဲ့ຢာဒီရှောင်ရှားရေးဆောင်ပွားလိုက်နိုင်တဲ့ຢာဒီဆောင်ပွားလိုက်ရတဲ့ရေးမှာလေဟင်းပြက်ွက်လူရှိရဲ့အယုတ်ညံ့နေကြီးဖြစ်တာပဲငါကလည်းပဲအယုတ်ညံ့မျိုးဝရှိနေတော့စိတ်နေစိတ်ထားဒီမှာအယုတ်ညာနေဖြစ်လာတယ်ရောတော့မထိန်နိုင်မသိနိုင်ဘူးဆိုလို့ရှိရင်ကာယကံမြောက်ပစီကံမြောက်ကျွလွန်ဆိုကားတဲ့အပိုင်းထိရောက်သွားလို့ရှိရင်တာပြီးတော့အစင်တန်နေသွားပါတယ်အဲ့ဒါလို့အစင်တန်နေရတာဟာအစင်တန်နေနိုင်လောက်ဖြစ်ရတာဟာသူ့ရဲ့အပြုမူတွေကသူ့ကိုတတ်လိုက်တာပဲဆိုရတဲ့အပြုမူတွေကသူ့ကိုတတ်လိုက်တာပဲအသက်တရားလည်းပြုလုပ်တတ်တယ်အသက်မတည်တော်မှလူဆိုတာဂုံနဲ့နေရတာဖြစ်တော့ဂုံတော့တည်သွားတယ်အဲ့ဒါမာရင်တဆိုတဲ့စကားကအတိတ်ပဲပြပါတယ်ဓမ္မလူတည်တယ်ဆိုလည်းပဲမကောင်းတဲ့အနေနဲ့တည်တယ်ဆိုရင်အောက်တန်းကျတာပဲမတည်သေးပါဘူးလို့ဂုံတည်တယ်ဆိုလို့ရှိရင်လည်းပဲကောင်းတဲ့ဂုံမရှိဘူး အပြည့်ကင်းတန်ရှင်းတဲ့ဂုံကြီးရင်ကျေနုညံ့တဲ့ဂုံကြီးအေးချမ်းတဲ့ဂုံကြီးနိဒတ်ဆရာဂုံကြီးမရှိဘူးဆိုလို့ရှိရင်ဂုံသေးတာပဲအရင်ရှင်းနေမဲ့သွားတာပဲဂုံသေးပြီဆိုလို့ရှိရင်လည်းဒါလည်းအောက်တန်းကျတာပဲဒီတော့လူမသေးရင်ဂုံတော့သေးတယ်ဂုံသေးလို့ရှိရင်ကအောက်တန်းတော့တန်းကျသွားတာပဲချမ်းသာကြီးပွားမှုကိမဲ့တဲ့အဆိုးအယုတ်အနေထားမျိုးရောက်သွားတာပဲအဲ့ဒီသဘောကိုပေါင်းခေါ်လိုက်လို့ရှိရင်မင်္ဂလို့ခေါ်ပါတယ်မင်္ဂဆိုတာလူကိုတတ်တခုံကိုတတ်တပြီးတော့အောက်တန်းတော့တန်းကျစီတတ်တဲ့အပြုအမူလို့ဒီလိုအဓိပ္ပာယ်ရပါတယ်အဲ့ဒီအပြုမူတွေကသုတ်တဲ့အပြုမူတွေပဲလို့တည်နာလဲပြီးတော့တင့်တော်တဲ့ဤနဲ့ပယ်နိုင်ရိတ်နိုင်ဖြတ်နိုင်တောက်နိုင်နှိမ့်နှင်းနိုင်နှိမ့်နှင်းနိုင်နှိမ့်နှင်းတာဟာလပဲအဲ့တော့မင်္ဂလာလပေါင်းလိုက်လို့ရှိရင်မင်္ဂလာလို့ဖြစ်သွားပါတယ်လူနဲ့ခုံကိုတတ်တပ်ပြီးတော့အောက်တန်းတုန်တန်းကြစီတဲ့အဆိုးအယုတ်တွေကိုပယ်ဖြတ်နှိမ့်နှင်းတဲ့သဘောလို့ဒီလိုကြံ့ကြများမှာတပုတ်ချင်းတပုတ်ချင်းဖွင့်ဆိုထားပြီးတော့အပေါင်းလိုက်အနေနဲ့ရှင်းလင်းတင်ပြထားတာရှိပါတယ်အမနာညာနုစရာကောင်းတဲ့အတိတ်ပဲပါပဲအမနာလည်းပဲယုတ်တိရှိတဲ့အတိတ်ပဲပါပဲအတိတ်ပဲဆောင်းပါတယ်ဒီတော့မင်္ဂလမှာမင်္ဂနဲ့ပါပဟာစကားအသုံးနှုံးကြီးအတူတူပါပဲအဆိုသာကွဲတဲ့အတိတ်ပဲအတူတူပါပဲဒီတော့အောက်တန်းနောက်တန်းကြစီတတ်တဲ့အောက်တန်းနောက်တန်းဖြစ်ခြင်းအကြောင်းတဏီလူလည်းပဲတတ်တာဂုံလည်းပဲတတ်တတ်တဲ့အကျင့်ဆိုးတွေပေါ့လေဒါတွေကဘာအကြောင်းခံတယ်လဲလို့ဆိုတော့ပမာဒဆိုတဲ့ဒီတရားအကြောင်းခံပါတယ်ပမာဒဆိုတာကမိလျော့ပောဆမှုလို့အများပြန်ရိုးရှိပါတယ်အမှန်ကတော့လိဟင်းပြက်ကွက်မှုပါပဲလူအတိုင်းဝိုင်းနဲ့နေရတဲ့ပုဂ္ဂိုလ်တွေဟာအချင်းချင်းမှာတောင်းနေရှိပါတယ်တောင်းမလင်းရပါဘူးမိဘနဲ့သားသမီးဆရာနဲ့တပည့်အလုရှင်နဲ့လှုပ်သားစသည်ပေါ့လေတောင်းနေအချင်းချင်းရှိရပါတယ်လူပိသားကြီးအတွက်ကအောက်တန်းနောက်တန်းကြတဲ့အရာတွေကိုမလင်းရင်မပြတ်ကွက်ရအောင်လို့ရှောင်းတင်တာရှောင်းရမယ်၊ခွေရှောင်းတင်တာရှောင်းရမယ်၊ကာကွယ်ပယ်ဖြောက်တင်တာပယ်ဖြောက်ရမယ်။တတ်နိုင်လို့ရှိရင်တော့အားနဲ့အောင်အပြတ်ရှင်းအပြတ်ရှင်းသွားတဲ့အခြေလည်းပဲကြိုးစားရမယ်။ဒါလူမှုတရားရှိပါတယ်။ဒီတော့အဲ့ဒါတွေကိုလေ့ရင်ပြီးဆိုလို့ရှိရင်တော့ဘုတရားပြည့်ကွက်သွားတာပဲ။အဲ့ဒီပြက်ကွက်တော့တာပမာဒအဲ့ဒီပမာဒလင်းပြက်ကွက်မှုအရင်ခံပြီးတော့ခုနမင်္ဂခေါ်တဲ့ပါပတိဖြစ်လာတာပဲလူတွေဟာအောက်တန်းနောက်တန်းကျသွားတာပဲလူလဲသေးဂုံလဲသေးပေါ့လေအရှင်းတန်းနေနှိမ့်ကျသွားတာပဲတခါရှောင်ရှားတဲ့အရာတွေရှောင်ရှားဖို့လင်းပြက်ကွက်လို့ရှိရင်ပါပတိကြီးပါပဲအဲ့ဒါတွေကရှောင်ရှားလို့ရှိရင်ဒါကောင်းတဲ့အကြီးပေးကောင်းတဲ့ဂုံကြီးတွေခေါ်တာပါပဲကောင်းဂုံတွေရလာအောင်လို့လူလည်းမသေးဂုံလည်းမသေးရအောင်လို့ပေါ့လေဆောင်ပွားလိုက်နိုင်တဲ့အရာတွေဆိုတာရှိပါတယ်အဲ့ဒီဆောင်ပွားလိုက်နိုင်တဲ့အရာတွေကိုသူ့နေရာနဲ့သူလိုက်နာဖို့ရအတွက်လိဟင်းပြက်ကွက်ပြီဆိုလို့ရှိရင်လည်းပဲဒါလည်းပမာဒလို့ခေါ်တာပါပဲ ရှောင်ရှားသေးတဲ့ຢာတွေရှောင်ရှားဖို့လင်းဟင်းပြက်ကွက်တော့အပြစ်တည်းကြီးပဲအောက်တန်းတော့တားကြတာကြီးပဲဆောင်ပွားလိုက်တဲ့ဇာတွေကိုသူ့ဉာဏ်နဲ့သူလင်းဟင်းပြက်ကွက်လို့ရှိရင်လည်းပဲအကျိုးကျေးဇူးတွေမရတော့ဘူးဒီတော့မိရိယပို့ဆောင်မှုခေါ်တဲ့ပမာဒနဲ့နေတဲ့ပုဂ္ဂိုလ်တရားဆိုလို့ရှိရင်အမြဲတစေအောက်တန်းတော့တားကြပြီးတော့လူဖြစ်ရယုံမနာအဲ့ဒါလူဖြစ်တတ်ပါလေဒီတော့လူလည်းမသေးဂုံလည်းမသေးအရှင်တန်းနေမိမိမှာဖြစ်ပြီးတော့ကောင်းကျိုးချမ်းသာဒီရဖို့ရအတွက်ကတော့အပမာဒပဲအပမာဒဆိုတာကောနပမာဒရဲ့ဆန့်ကျင်ပဲပေါ့တတိနဲ့မကွေမကွာနေတာတတိအမြဲတစေချက်နေတာအိဗယ်ရှင်းရှင်းပြောလို့ရှိရင်တော့ရှောင်ရှားသင့်တဲ့အရာတွေပေါ့လေလူတဘာဝအကျင့်ဆိုးတွေပေါ့လေရှောင်ရှားသင့်တဲ့အရာတွေကိုရှောင်ရှားဖို့မလင်ဟင်းမပြုတ်ွက်တာအဲ့ဒါအပမာဒခေါ်ပါတယ်ဆောင်ပွားလိုက်တဲ့အရာတွေကိုသူ့နေရာနဲ့သူဆောင်ပွားလိုက်တာဘူးရာအတွက်မလင်ဟင်းမပြုတ်ွက်တာလည်းပဲအပမာဒလို့ခေါ်ပါတယ်အဲ့ဒါအပမာဒလက်ကင်ရှိသူဟာရှောင်ရှားသင့်တဲ့အရာတွေကိုသူ့နေရာရှောင်ရှားနိုင်လေလေလူမသေးခုံမသေးအစင်တမြင်မလေးလေပဲအောက်တန်းတော့တာမကြဘူးပဲဒါပဲဆောင်ပွားလိုက်နိုင်တဲ့အရာတွေကိုသူ့နေရာနဲ့သူလိုက်လာလို့ရှိရင်အစင်တနေမြင့်တက်လာတာပဲကောင်းကျိုးချမ်းသာတွေရလာတာပဲဂုဏ်တွေလည်းရှင်သန်းလာတာပါပဲဒါပါပဲအရှုပ်ကတော့ပမာဒကိုအရင်ခံလို့ရှောင်ရှားတဲ့ရက်ချက်တွေကိုမရှောင်ရှားနိုင်အပြစ်တွေရဆောင်ပွားတဲ့အချက်တွေကိုမဆောင်ပွားနိုင်လို့အကျိုးမရတာစိတ်တလုံးပိုင်သူကဘလက်စိန်ပေးလို့အပြစ်တွေအလိုလိုပြေသွားတာမဟုတ်ပါဘူးဂုံတွေလည်းပဲအလိုလိုရှိလာတာမဟုတ်ပါဘူးဘုရားတို့ဗုဒ္ဓအယူဝါဒကတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်အဆိုးအယုတ်တွေဖြစ်ရတာဟာပမာဒအရင်ခံတယ်အဆိုးယုတ်တွေကင်းပြီးတော့အစဉ်တန်းနေမြင်မလာတာဟာအပမာဒအရင်ခံတယ်ဆိုတာပေါ့လေပမာဒနဲ့အပမာဒခွဲပြပြီးတော့အစဉ်တန်းနေမနေလိုတဲ့ပုဂ္ဂိုလ်များဟာဒါဒီဒါဒီတော့ရှောင်ရမှာပဲဆိုတော့အသိစိတ်ရှိပြီးတော့သူကိုယ်တိုင်ရှောင်ရတာပါဒါဒီဒါဒီကတော့လူအစင်တန်းမြင်မစီတတ်တဲ့အရာတွေပဲဆိုတော့သိပြီးတော့ခုနအပမာဒတရားအရင်ခံပြီးတော့ဆောက်ပွားလိုက်နေရတာပါကိုလုံးလောက်ရည်ရနဲ့ကိုအကျိုးမဲ့တွေကိုလည်းပဲရှောင်ရှားအကျိုးရှိတာကိုဆောက်ပွားလိုက်နေရတာပါတစုံတယောက်တကူရှင်ရဲ့အမိတ်အာနာအယဖြစ်တာမဟုတ်ဘူးဆိုတာပေါ့လေအဲ့ဒါသိစေခြင်းလို့ဒီစကားလေးအခြေတည်ရတာပါ blessing ပေးလိုက်တယ် blessing ပေးလိုက်တယ်ဆိုတာပေါ့လေစဉ်းစားစရာအချက်ကလေးမဟုတ်လို့ပြောရတာပါမိဘနဲ့တာသမီးပြည်သားစုအနေနဲ့အတိုင်းဝိုင်းတဲ့နေရာမှာဘုရားကစတင်ပြီးတော့ဂျေစုပြုတဲ့တုန်းဆိုတာပေါ့လေစဉ်းစားလိုက်လို့ရှိရဲ့မိဘများကအထူးသဖြင့်မိခင်ကအသာသမီးတွေပေါ်မှာအချက်၅ချက်အရဂျေစုပြုတယ်လို့ဆိုရမှာပါပဲချက်ငါးချက်အရာသာသမီတွေပေါ်မှာတင့်တော်သောလှုပ်ရှားမှုရှိကြတယ်တဲ့လို့ဆိုပါတယ်တင့်တော်သောလှုပ်ရှားမှုဆိုတာသာသမီတွေအဆိုးအယုတ်အညံ့စားပေါ့လေမဖြစ်စေချင်ဘူးအဖက်ဖက်ကကောင်းစားစေချင်တယ်တိုးတက်စေချင်တယ် ဘေးရနေနဲ့မကြုံစေခြင်းဘူးအကောင်းနေနဲ့ပဲကြုံစေခြင်းလဲဘေးရနေနဲ့ကြုံပြီးတော့ဆင်းရဲဒုက္ခမရောက်စေခြင်းဘူးအကောင်းနေနဲ့ကြုံပြီးတော့ချမ်းသာစေခြင်းလဲအဲ့ဒါလို့သူတို့တင့်တော်တဲ့စိတ်လှူရှားမှုရှိကြပါတယ်အဲ့ဒါကိုအနုကံပါလို့ဆိုပါတယ်သာသမီဒီအဖက်ဖက်ကကျမရည်ဒီပါဒီချုပ်တဲသွားတာမလိုလားပညာရည်ဒီညံ့နေတာမလိုလားလူမှုဆက်ဆံရေးကအစပေါ်လीအစင်တန်းနေကြသွားတာမလိုလားအကြီးစားတိုက်တိုက်ပြက်ပြီးတော့လူစိုးသူစိုးသူစိုးလေးတွေဖြစ်သွားတာမလိုလားအဲ့ဒီအလျော်ပေါ်လीအကောင်းနေတာဖြစ်စေချင်တာအစိုးရနဲ့ကြုံပြီးတော့မဆင်းရဲစေချင်တာကတော့ကျင်နာတနာမှုခေါ်ပါတယ်။ဒါလည်းပဲတင့်တော်တဲ့စိတ်လှုပ်ရှားမှုပါပဲ။အစိုးရကြီးပြီးတော့အကောင်းနေနဲ့ကြုံစေချင်တာချမ်းသိစေချင်တာချမ်းသာစေချင်တာမေတ္တာခေါ်ပါတယ်။ဒါလည်းပဲတင့်တော်တဲ့စိတ်လှုပ်ရှားမှုပါပဲ။ဒီတော်မိဘများဟာအချက်၅ချက်အရာသာသမီဒီပေါ်မှာအဲ့လိုတင့်တော်စိတ်လှုပ်ရှားမှုရှိကြတယ်တဲ့။အပြောင်းပြန်လို့ရှိရင်တော့အကျိုးစီးပွားလိုလာပြီးတော့ကျင်နာတနာကြတယ်ပေါ့ဒါပေါ့အဲ့ဒီကပါပေါ်ထွက်လာတယ်လို့ဆိုတော့သာသမီတွေဘုံမှာထားရှိရတဲ့မိဘဝတရားပေါ်ထွက်လာတယ်ဒီတော့သာသမီများရဲ့မိဘဖြစ်ပြီးဆိုရင်လူမှုတရားတော့လာပြီသာသမီတွေအဆိုးအယုတ်အညာစားတွေမဖြစ်ရအောင်လို့ပါပါနိဝရင်တိဆိုတာပေါ့လေအောက်တန်းနှုတ်တန်းကြားမှုမှာတာမြင်ရမယ်အောက်တန်းနှုတ်တန်းဖြစ်ရအောင်ပေါ့လေမကောင်းတာတွေအောက်တန်းနှုတ်တန်းဖြစ်စီတတ်တဲ့အရာတွေတာမြင်ရမယ်တာမြင်တာချုပ်ချယ်တာမဟုတ်ဘူးအဆိုးတွေနဲ့တွေ့ပြီးတော့မဆင်းရဲစေချင်လို့ဒါကျင်နာသနာတဲ့သဘောပဲအဲ့လိုစိတ်လှုပ်ရှားမှုနဲ့တာမြင်ရတာကလျာဏီနိဝေတင်တိတဲ့ကောင်းတဲ့အခြေအနေမှာဝင်ရောက်စီရမယ်တဲ့တွင်နံထားရမယ်တဲ့ကောင်းတာတွေညွှန်ကြားရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲကောင်းတာတွေဖြစ်စေချင်တာမေတ္တာပါတယ်လေအောက်တန်းတောက်တာမကြာရေးအတွက်အောက်တန်းတောက်တာမှာဟန်တာတာကတော့ကရုဏာပါတယ်လေကောင်းတာတွေညွှန်ကြားတာကောင်းစေချင်တဲ့သဘောဆိုတော့မေတ္တာပါတယ်လေအဲ့ဒါလေးနဲ့ပဲတော်တော်ကျင့်တ်ဆရာကောင်းပါပြီ။နောက်တတိယကတော့သူ့အရွယ်အလိုက်တတိတတတိအတ္တပညာတွေလည်းပဲတင်စီတယ်လေတတ်အောင်လို့ဖန်တီးပေးတယ်လေ။ဒါလည်းပဲမိဘကိုတရားပဲ။သာသမီရဲ့လူဖြစ်လာပြီဆိုလို့ရှိရင်ဒါမလွှဲမဲ့သူရေဝတရားတော့ရှိရတော့တာပဲ။နောက်သရုဒ္ဓကတော့အရွယ်ရောက်ပြီဆိုရင်တစ်တည်းလျောက်ပတ်စွာပေါ့လေထိမ့်မြလက်ထပ်ပေးရမယ်တဲ့ပတိရူပေနဒါရီနဆံရောကျင်တိဆိုတာဆိုပါတယ်တော့ဒါလည်းပဲလောကမှာမကင်းစကောင်းတဲ့အရာတွေဟိုတရားလို့ဆိုရတာပါပဲအဲနောက်ဆုံးကတော့သမယေဒါယဇာနေရတင်တိရဲ့တည်တော်တဲ့အချိန်တစ်ခုရောက်လာပြီဆိုလို့ရှိရဲ့ထိုက်တန်တဲ့အမွေအနှစ်ရမယ်အမှုပြရမယ်ဒါကမိဘများကသာသမီများပေါ်မှာတင့်တော်တဲ့စိတ်လှုပ်ရှားမှုရှိပြီးတော့ထားရှိရမယ်ဟိုတရား၅ပါးပါပဲအဲဒီဟိုတရား၅ပါးတွေကပထမဟိုတရား၂ချက်နဲ့ပဲတော်ရည်ကျင့်တ်စရာကောင်းပါပြီအမှားတွေကိုဟန်တာတဲ့အောက်တန်းနောက်တန်းကြမယ်အခြေအနေတွေဖြစ်ရအောင်လို့အမှားတွေမပြုမိအောင်ဟန်တာတဲ့ကျင်နာမှုကောင်းတာတွေညွှန်ကြားတဲ့ကောင်းစေခြင်းလို့မေတ္တာပါတယ်ဒါနဲ့တော်တော်ကြည်နပ်စရာရှိတယ်ဒီလောက်နဲ့ပဲဘလောက်ကျေစုများတယ်လဲဆိုတာပေါ့လေတွေ့ဆာကြည့်ရဖို့ပါပဲဒီတော့မေတ္တာဒီမိဘဝတရားအရာဒီ၅မျိုးနဲ့သာသမီတွေကိုသူတို့ချာချာကျေးဇူးပြုထားပြီဆိုရဲ့ ကျေးဇူးကံကျေးဇူးစားဟာတုတ်ပြမှုကိုတရားရှိလာတယ်အသွာရှိရင်အလားရှိအသွာလည်းရှိရအသွာရှိရင်အလားလည်းရှိရမှာပဲဒီမှာအဲ့ဒါလို့မိဘမျိုးကိုတော့အထူးသဖြင့်မိခင်ကိုတော့ပြမာကြီးနဲ့တူတယ်လို့ဒီလိုလဲဆိုတယ်ပုပ္ပါစရိယရှိဥ္ဇာနဲ့လည်းတူတယ်ဆိုတာပေါ့သူတို့လည်းဂုံပြုထားတာရှိပါတယ်မိုးမြမာကြီးများမှာတတ္တဝါဒီပုံမှာကောင်းစားစေခြင်းနဲ့အနေနဲ့မေတ္တာနဲ့ဖြတ်ပြီးတော့နေကြတယ်ရှင်ရုခါမှာလူမြောက်စေခြင်းနဲ့အနေနဲ့ကျင်နာတနာပြီးတော့ကရုဏာထားပြီးတော့လည်းနေကြတယ်မေတ္တာကရုဏာအယတတ္တဝါဒီအခြေရောအနေကောင်းတွေ့ပြီဆိုလို့ရှိရင်ကြည်နူးတဲ့မုဒိတာတရားပွားပြီးတော့လည်းနေကြတယ်တတ္တဝရိယဒုက္ခလိုက်ကောင်းဆုခံစားရတာပဲမေတ္တာကရုဏာမုဒိတာထားတာတော့ကြောင်းညာကြီးတခုပဲဒုက္ခနဲ့သူပဲလေဆိုပြီးတော့ပေါ့လေဘယ်မြတ်စွာရှုနိုင်တဲ့ဥပ္ပခာမေတ္တာကရုဏာမုဒိတာဥပ္ပခာခေါ်တဲ့ပြမစုတရားလက်ကင်ထားပြီးတော့ပေါ့လေအဲ့ဒါနဲ့မကင်းပဲနဲ့တတ္တဝါဒီပေါ်မှာနေကြတယ်ထို့တူပဲတာဝတိတဲ့မိဘများဟာသာဝတိပေါ်မှာမိုးပြမာကြီးတွေလိုပဲတဲ့သဘောထားကြတယ်သာဝတိကောင်းစားစေခြင်းနဲ့ကျမ်းမာစေခြင်းနဲ့ချမ်းသာစေခြင်းနဲ့အခြေစိုးအနေစိုးတွေနဲ့မကြုံစေခြင်းမေတ္တာကရုဏာထားပြီးတော့သာဝတိထင်းတဲ့အတိုင်းကျေစုအနေစိုးတွေရလွတ်ပြီးတော့ကောင်းတဲ့အချိန်တွေရောက်တာတွေ့ပြီဆိုလို့ချင်းကြည်နူးလို့မုဒိတာတွေပွားရတာသာသမီတွေသူ့ခြေထောက်နဲ့သူ့သူ့အားနဲ့သူ့ယက်တီနိုင်တဲ့အပိုင်းရောက်လာပြီဆိုလို့ရှိရဲ့မေတ္တာထားပြီးတော့လည်းကြောင်းကြိုက်တစ်ခုနဲ့လှုပ်ရှားဖို့မလိုတော့ဘူးကျင်နာသနာပြီးတော့ကြောင်းကြိုက်တစ်ခုနဲ့လှုပ်ရှားဖို့မလိုတော့ဘူးမုဒိတာတွေပွားပြီးတော့ကြောင်းကြိုက်တစ်ခုနဲ့မလိုတော့ဘူးပဲမြတ်စွာဘောလေအေးဥလူလူနေနိုင်တဲ့အပိုင်းအထိရောက်သွားတယ်အဲ့ဒါလိုပြမစိုးတရားလက်ကင်ထားပြီးတော့ကျင့်သုံးတဲ့မိဘများဟာတာသမီများအတွက်မိုးပြမာရှိလိုပဲအဲ့လိုဆိုပါတယ်အဲ့လိုမိဘများနဲ့အတူနေရတဲ့တာသမီတွေအမျိုးသားအမျိုးသမီးတွေဟာလည်းပဲမိုးမြမာကြီးတွေနဲ့အတူတကွာနေရပြီးတော့ပေါ့လေအမနာအေဂျင့်တယ်လို့စာကားဒီလိုအဆိုရှိပါတယ်။ဒါကြောင့်မိဘများဟာမိုးမြမာကြီးများနဲ့တူတာမဟုတ်လို့တင်စားပြီးတော့ပေါ့လေမြမာနဲ့ကျန်ကန်များမှာနည်းနည်းတရုပ်ပေါ်အောင်ဆိုပြီးတော့မိခင်ကတာဖြစ်ဖြစ်သမီးဖြစ်ဖြစ်ပေါ့လေကိုရှိလာစားကစားပြီးတော့ပေါ့ဒီတော်တော်လေးအရွယ်ရောက်တဲ့အထိမေတ္တာကနေပြီးတော့ကရုဏာကရုဏာနေမေတ္တာကရုဏာရင်ခံပြီးတော့မုဒိတာဥပေက္ခဖြစ်ပုံလေးတွေကိုတရုပ်ဖော်ထားတာတဘာဝလေးအမှန်တကျပါတယ်ဘုရားတို့မှတ်သားလိုက်နာဆရာလေးအမှန်တကောက်ပါတယ်ဒီသာသမီတွေမှာပေါ့လေဒီပါခေါ်မလဲကနပြပစိုးတရားလက်ကင်ထားပြီးတော့မစွန့်ခွာနိုင်တဲ့သဘောတည့်ရောက်နေတော့မိခင်ဆိုလို့ရှိရဲ့ဒီตาဖြစ်ဖြစ်သမီးဖြစ်ဖြစ်ကိုယ်ဆောင်ထားလျက်ရှိတဲ့အခါမှာရှိနေတော့မှာပေါ့လေမိခင်ဟာအဲ့ဒီตาကိုယ်ဝန်လေးပေါ့လေသားကိုယ်လေးပဲတော့အခါမှကျန်းကျန်းမာမာနဲ့အင်္ဂါစုံစုံလင်လင်နဲ့ပေါ့လေဝေးဖွာလာပါလိမ့်မလဲဆိုတဲ့ညှော်လင့်တောင်းတချက်ရှိတယ်ပြီးတော့ဝေးဖွာပြီးတော့ကိုသားလေးတပီးလေးကိုပေါ့လေမြင်ရပြီဆိုလို့ရှိရင်ဝေးဖွာစဉ်ကာလကပင်မနဲ့ဟာတွေကပျောက်ပြီးတော့ ကြည်တွင်းမှုတွေဖြစ်လာတာပဲဝင်သားမှုတွေအနာရောမှာသတိမရတော့ဘူးအဲ့ဒါမှာမေတ္တာထားသလိုမုဒိတာတွေလည်းပွားရတယ်ဓမ္မပြီးတော့လူ့ရုပ်တိုက်ကြွေးမှုကအစပေါ့လေကလေးကိုပက်လက်သိထားတဲ့အခါမှာနုနုနဲ့နဲ့အရွယ်မှာပေါ့လေကြဘိုးတို့တန်းတို့စသည်ခိုက်ပဲအေးပြက်လို့ဆင်းရဲလို့ကလေးကအဲကလေးစုကိုကြွေးပြီဆိုလို့ရှိရင်မိခင်ဟာမနေတော့မထိုင်တော့နဲ့ပြာလုံးခတ်နေတာပဲဖခင်လည်းပဲပါသလောက်ပါပါတယ်မိဘတို့မှာတဏှကရုဏာဖြစ်ရတယ်လေအဲတော့ပြေးနိုင်လွှားနိုင်ဆော့ကစားနိုင်ပေါ့ဒီကြောင်းနေတဲ့ခံမျိုးမှလည်းပဲကြောင်းစာလေးတွေလည်းပဲထူးထူးခြားခြားဖြစ်လာပြီဆိုလို့ကြည့်ရင်ကြည်နူးလို့ဟူနာဒီနာအိမ်မှာအိမ်မှုကိစ္စကအစားပေါ့လေဟူနာဒီနာတွတ်တလဲလဲနဲ့ချစ်ချစ်ခြားခြားနဲ့ပေါ့လေဆောင်ရနိုင်ပြီလူဆက်ဆံရလည်းပဲကောင်းတာလေးတွေတွေ့လာပြီဆိုလို့ရှိရင်လည်းပဲကြည်နူးလို့မုဒိတာတွေပွားရတာပေါ့လေလက်တွေ့အဲ့ဒါလိုပြထားပါတယ်နော်အတ္တပညာတွေစုံလို့အိန္ဒြေသားကြသွားတဲ့အခါမျိုးမှာလည်းပဲဒီသားအတွက်တော့တို့တို့ဒီသမီးအတွက်တော့သူအင်အားနဲ့သူယက်တည်နိုင်ပြီဆိုပြီးတော့ပေါ့လေစိတ်ချလက်ချအေးလူလူပေါ့လေဥပ္ပခါတွေပွားရတာဥပ္ပခါဆိုတော့ပြစ်ထားတာမဟုတ်ဘူးမေတ္တာနဲ့ကြောင်းကြဆိုင်ပြီးတော့ကုသိုက်ဖို့မလိုဘူးကရုဏာနဲ့ကြောင်းကြဆိုင်ဖို့မလိုဘူးမုဒိတာနဲ့ကြောင်းကြဆိုင်ဖို့မလိုဘူးသူရတဲ့သူယက်တည်နိုင်ပြီသူခရီးကိုသူသူလမ်းကိုသူကောင်းကောင်းကြီးဖြောင်းရောက်သွားနိုင်ပြီဆိုပြီးတော့ပေါ့လေသူ့အတွက်အကြောင်းကြတွေကင်းပြီးတော့အေးအေးလူလူလေးနေနိုင်တဲ့အပိုင်းအထိရောက်သွားတာအဲ့ဒီအစဉ်အထိရောက်အောင်နေတတ်တဲ့သားသမီးတွေဆိုလို့ရှိရင်မိဘတွေဘယ်လောက်အေးကြမလဲဆိုတော့ကြည့်ပေါ့အခုဒီစကားအရဆိုလို့ရှိရင်သူအခါအလိုက်ပေါ့လေတာမီမီတာသမီးများအပေါ်မှာပရမဝိဟာရ104ပါးနဲ့အညီကျင့်သုံးနိုင်တဲ့အတွက်ပရမတိမတာပိတရောလို့ဆိုထားပါတယ်ပရမဆိုတာဟာမိဘများပါပဲတဲ့ဒီလိုအည်သွေးနဲ့ပြည့်စုံတဲ့မိဘများတာပြမအရာတည်ပါတယ်အဲ့ဒါလိုမိဘများကတော့တကယ်ကိုဂုံကြီးရှိနေတာဖြစ်မလို့သားသမီးများကတုံ့ပြန်ဖို့တရားရှိပါတယ်တုံ့ပြန်တယ်ဆိုတာကထိုက်တိုက်တန်တာတုံ့ပြန်မှဒါမှမာသာဒီဆိုတဲ့ဟာနဲ့အကိုက်ကြီးပါတယ်ဒီနေ့ကမာသာဒီပဲလို့အတိမပြူမြညွယုံဖတ်ုံမြနဲ့တော့ကျေးဇူးရှိတာတော့မဟုတ်ပါဘူးဒီလိုအခါမျိုးမှာမာတုပဋ္ဌာနံဆိုတာပေါ့လေမိဘအားလှုပ်ရွေးသမှုပြုခြင်းဆိုတာပေါ့လေအဲ့ဒါလိုတုံ့ပြန်မှုတွေဖြစ်လာမှမင်္ဂလာဖြစ်နေပါတယ်မာသာတေးဆိုတော့မင်္ဂလာနေ့ဖြစ်နေပါတယ်အဲ့ဒါလေးကိုဆက်ပြီးတော့နည်းနည်းပါးပါးရှင်းလင်းတင်ပြဖို့ပါပဲ
ဒီတော့မိဘများပုပ
္ပါရိယရှင်းဦးเสียလည်းဖြစ်ပါတယ်တဲ့မိဘတွေဟာအလုံးငယ်ရွယ်တဲ့အချိန်ကစပြီးတော့ပေါ့လေဒါကပါခေါ်တယ်စသည်ပေါ့လေနည်းနည်းပါကစပြီးတော့ကလေးတွေတိတာအောင်ဆိုပြီးတော့တည်ကြပြရတယ်မိဘနဲ့သားသမီးညာသားသမီးများဟာမိဘနဲ့အရင်ဆုံတွေ့တာပဲမိဘနဲ့အဆုံတွေ့တော့သူတို့လက်လမ်းပြီးနားလည်နေတော့တဲ့အချက်ကလေးကစသည်ဒါဒီဒါဒီပါလေခေါ်တယ်ဆိုတာပေါ့လေတည်ကြပြရပါတယ်နောက်နေတတ်အောင်ထိုင်တတ်အောင်သွားတတ်အောင် လာတော့စားတော့တောက်တော့အောင်လူမှုဆက်ဆံရေးကအစပေါ့လေဒါလေးလည်းအကုန်လုံးသင်ပေးရပါတယ်ဒီမှာအဲ့ဒါလို့အစစရအခြေခံလေးတွေရှိပြီးမှနောက်နောက်ဆရာတွေထအပ်နာပြီးတော့ပေါ့လေအခြေခံစာပေနဲ့ကဏ္ဍသင်ချာပေါ့လေဒီအမှတစ်ဆင့်ဆက်ပြီးတော့အခုတက်တင်တက်တိုက်တဲ့ဝိဇာတာမျိုးစုံတွေသိဗ္ဗတာမျိုးတွေမျိုးစုံတွေပေါ့လေမိဘများကနှုတ်ဆရာတွေနဲ့ဆက်သွယ်ပြီးတော့ပညာရှင်ဆုံးအောင်ဆိုပြီးတော့သင်ပေးရတာပဲဒီတော့သာသမီများဟာမိဘများနဲ့အရင်စပြီးတော့ဆုံတွေ့တာမဟုတ်လို့အစစအရာရာအခြေခံအသိစိတ်ဓာတ်ကလေးတွေရဖို့ရာအတွက်မိဘများဟာရှိဟုစွာသင်ပေးကြတာမြတ်တော့ရှေ့ပိုင်းဆရာပေါ့လေလက်ဦးဆရာလည်းဆိုရတယ်ဒါကြောင့်လက်ဦးဆရာဆိုတာမိဘဒီပါပဲလို့မြတ်စွာဘုရားကမိကြထားပါတယ်အထူးသဖြင့်လိမ့်လိမ့်မှမှဖြစ်ဖို့ရာအတွက်ပေါ့လေကိုရှင်တရားတွေကောက်ဖို့ရာအတွက်မိဘဘုရားကအခြေခံတင်ပေးတာဘယ်လောက်ကျေးဇူးတင်စရာကောင်းတယ်ဆိုတာကြီးပေါ့အဲ့ဒီလိုဂုံကြီးနဲ့ပြည့်စုံတဲ့မိဘဘုရားနဲ့သုံးဖို့မိခင်နဲ့အတူနေရတဲ့သားသမီးအမျိုးသားအမျိုးသမီးတွေဟာမိမိတို့နေမှာဆိုလို့ရှိရင်တော့မိုးမြမာကြီးများနဲ့အတူနေရစားစားရရသွန်သင်ဆုံးမပေးတာမဟုတ်လို့လက်ဦးဆရာဖြစ်တဲ့ပုပ္ပါဆရာနဲ့အတူနေရအဲ့ဒါလို့သားသမီးများဟာအဝေးမှာဆောင်လာတဲ့လက်ဆောင်ပန္နာတွေကိုခံတိုက်တာမဟုတ်လို့အာဟုနေယပုဂ္ဂိုလ်များလို့ဒီလိုမြတ်စွာဘုရားကဂုံတင်ချီးကျူးထားပါတယ်အဲ့ဒါလို့ကျေးဇူးရှိကျေးဇူးကြီးမားတဲ့မိဘတွေဆိုလို့ရှိရင်သာသမီများကတုံ့ပြန်ဖို့ကိုတရားရှိလာပါပြီမိဘများကိုဂုံတင်ချီးကျူးထားတာဘဟုကာရလို့ချီးကျူးထားပါတယ်ဘုကာရဆိုတော့သာသမီများကတုံ့ပြန်ဖို့ရာတုံ့ပြန်မှုကိုမာတာပိတုဥပဌာနလို့ခေါ်ပါတယ်မိဘကိုလှုပ်ကြွေးသမှုပြုခြင်းနဲ့ဘာဖြစ်လို့လှုပ်ကြွေးသမှုပြုရသလဲဆိုတော့ဘဟုကာရကြီးကြီးမားမားသာသမီတွေပေါ်ကိုကျေးဇူးပြုထားလို့ပါပဲ။အဲဒါအဲ့ဒီလိုတုံ့ပြန်ရတာဟာအောက်တန်းနောက်တန်းတွေကိုပယ်ရှားပြီးတော့အရှင်တန်မြင်မဖို့ရာအတွက်စစ်မှန်တဲ့မင်္ဂလာပါပဲ။ဒီတော့မိမိပေါ်မှာတည်ရှိနေတဲ့မိဘကျေးဇူးအလွန်များတာလည်းဒီကြောင့်ကုန်ကြီးမားတဲ့မိဘတွေကိုလူကျွေးခြင်းဖြင့်အလွန်ကြီးမြတ်တာလည်းတကြောင်မိဘနှစ်ပါးမှာတကယ်လူကျွေးတိုက်တဲ့ကျေးဇူးရှင်များအစ်ဖြစ်တယ်ဆိုတာဘဟုကာရအစ်တယ်ဆိုတာဒီလောက်လေးတင်ပြရှင်းလင်းရုံနဲ့ဘုရားတို့ပြေသနားလည်နိုင်တော့ပါပြီတည့်တဲ့ကြည်ရပြပြတင်ပြစရာတွေလည်းပဲအများကြီးရှိပါတယ်ကျေးဇူးအများပြုဘူးသူများဆိုတဲ့ပြောရဆိုစဉ်စကားတစ်ခုရှိပါတယ်ဒီတော့မိဘတွေကိုလှုပ်ကြွေးသမှုပြုပြီးတော့ဂုံပြုရတဲ့အလုပ်ဟာကျေးဇူးအလွန်များတဲ့အတွက်မိဘတွေဟာသာသမီအသက်ရှည်ရပါလိနီးအမျိုးမျိုးနဲ့ပြုစုဆောက်ရှောက်ကြပါတယ်အထူးသဖြင့်မိခင်ဆိုလို့ရှိရင်မိမိရဲ့မေတ္တာကရုဏာအရှိန်နဲ့ဒီသွေးကနေပြီးတော့နှုတ်ချိုအဖြစ်ပြောင်းလာပြီးတော့ပေါ့လေမိမိသွေးနှုတ်ချိုတိုက်ကျွေးရတာဒီရှိပါတဲ့ကျေလို့သာသမီတွေကတနေ့တဲ့တနေ့ထွားချိန်ပြီးတော့ကျမကြီးတွေပါဒီရလာတာပေါ့လေအဲ့တော့ အသက်ပေးတဲ့မိဘလည်းဖြစ်တယ်မိခင်လည်းဖြစ်တယ်ကမ္ဘာလောကကြီးကိုရှင်းဦးစွာဖော်ပြသူတဲဦးဆရာလည်းဖြစ်တယ်အစစရာပေါ့လေလူလေးသေးမရှိအောင်သူ့အချိန်ခါလိုက်ပေါ့လေမိခင်ဟာတာသီမီများနဲ့အနိကတ်ဆုံးနေရတာမဟုတ်လို့ဘယ်လောက်ကျေးဇူးများတယ်လဲဆိုတာတွေ့ဆကြည့်ဖို့ပါပဲသူတို့ကပြုထားတဲ့ကျေးဇူးတွေကိုကိုယ်ကတုံ့ပြန်ဖို့ရအတွက်တာဝန်ရှိလာပါပြီ။တာဝန်ရှိတယ်ဆိုတာကိုယ်အလှည့်ရောက်လာလို့ရှိရဲ့မိဘကိုပြုစုရမယ်။မိဘကိစ္စကိုပြည့်ပြအောင်ဆောင်ရွက်ပေးရမယ်။မိမွေဖမွေခံတိုက်တဲ့တာကုန်တမိကုန်ဖြစ်အောင်လည်းပဲလေလေမာမာနဲ့ကျင့်သုံးနိုင်ဖို့အရေးကြီးတယ်ဒီလိုတယောက်နဲ့တယောက်တူနဲ့တူပေါ့လေယေရှုတည်တတ်ပြီးတော့ဒီလိုအတိုင်းဝိုင်းကြီးမျိုးနွယ်စင်စဲကြီးမတင်ကောရအောင်လည်းပဲထိမ့်သိမ့်ဖို့ရဖို့တရားရှိတယ်ဘုရားဗုဒ္ဓအလိုဆိုလို့ရှိရယ်ကွယ်လွန်သွားလို့ချီယေရှုပြီးတော့ကုသိုလ်ကောင်းမှုပြုဖို့ရလည်းပဲယေရှုပြုဖို့လိုတယ်အဲ့ဒါကတော့သာသမီများကမိဘများပေါ်မှာပြုရမယ်မပြုဘူးလေဟိုတရားပါပဲဒီဒုက္ခလောက်ကျေစုကြီးမာတဲ့အတွက်လောကီနီတက်တဲ့နဲ့ကျေစုတုံ့ပြန်လို့မကြည်နိုင်ပါဘူးလို့ဒီလိုဆိုပါတယ်ဆက်လို့မကုန်ကျေးဇူးကုန်လေဆိုတာဒါပြောပါတယ်ဒီတော့အဲ့ဒီအခြေအနေတော့အခုလော့ကီနီနဲ့ဆက်လို့မကြည့်ဘူးဆိုတာတော့နားလည်သွားပါပြီမြတ်စွာဘုရားကိုယ်တိုင်လည်းပဲဒီတိုင်းပဲဟောခဲ့ပါတယ်ဒီတော့မိဘကျေးဇူးပြည်လဲအောင်ဘယ်လိုလုပ်မလဲဆိုတာပေါ့လေပြဿနာဖြစ်လာပြီမိကုန်ဖြစ်လာပါပြီဘယ်လိုလုပ်ကြမလဲကျေးဇူးကြီးအောင်စားရဲဆိုတာကတော့တသက်ပတ်လုံးပေါ့လေမိခင်ကိုညာဘက်ပခုံးဖခင်ကိုဘယ်ဘက်ခုံးတင်ပြီးတော့လှုပ်ကျွေးသူမှုပြုပေးမယ်လို့လောကီနီတသက်ကတော့မိဘများသာသမီများဘုံမှာပြုထားတဲ့ကျေးဇူးမကြည်ဘူးတဲ့အဲ့ဒါလောက်အထီးတောင်ဆိုထားပါတယ်ဒီတော့ကျေးဇူးကြည်တဲ့နေ့ဘာရှိတယ်လဲဆိုတာပေါ့လေဘုန်းကြီးတို့စင်စားဖို့လိုတာပါပဲ။ကောင်းဆုံးကျေးဇူးဆက်တဲ့နည်းပါလဲဆိုတာစင်စားဖို့လိုတာပါပဲ။ကျေးဇူးကျတဲ့နည်းကတော့မိဘဖြစ်သူဟာဘုရားတရားသံဃာယရဏ၃ပါးနဲ့မရင်နှီးသေးဘူးဆိုရင်ရင်းနှီးအောင်လုပ်ပေးဖို့ဘုရားတရားသံဃာယရဏ၃ပါးရဲ့ဂုဏ်ရည်တွေမတည်သေးလို့ယုံကြည်မှုမဖြစ်သေးဘူးဆိုလို့ရှိရင်ပြည်နာသုံးပါးရဲ့ဂုဏ်ကြီးတွေကိုတတ်နိုင်သမျှပြောပြပြီးတော့တတ်တာတရားရှိအောင်ပြုလုပ်ပေးဖို့ကောင်းတာပြည့်ကောင်းကျိုးရတဲ့ဆိုးတာပြည့်ဆိုးရတဲ့ကောင်းမှုမကောင်းမှုကလူတွေကိုကောင်းအောင်ဆိုးအောင်ဖန်တီးပေးနေတယ်ဆိုတဲ့အခြေခံတတ်တာတရားတတ်ရရှိအောင်လုပ်ပေးဖို့ရှိပြီးတော့အဆိုးတွေကိုရှောင်နိုင်သမျှရှောင်တဲ့တီလစိတ်နေစိတ်ထားတွေကိုပြုပြင်လို့ရနိုင်တဲ့တမာရီလက်တွေအသိဉာဏ်နေပေါ့လေကျင့်သုံးရတဲ့သိက္ခာသုံးရပေါ့လေရရှိအောင်ပြုလုပ်ပြမှုအစစရာပေါ့လေဘဝကိုယ်ခြေတရားနဲ့ပတ်သက်ပြီးတော့မိဘတွေမရှိသေးဘူးဆိုလို့ရှိရင်ရှိအောင်လို့ဓမ္မကျောင်းနဲ့ဆက်ပြီးတော့ကျေးဇူးပြုခြင်းဟာအကောင်းဆုံးကျေးဇူးဆက်ခြင်းပါပဲလို့မြတ်စွာဘုရားကိုယ်တိုင်ဟောထားပါတယ်အခုရှင်းပြခြင်းအရာအလွန်ကုန်ကြီးအလွန်လဲကျေးဇူးကြီးတဲ့အတွက်မိဘမိယားကိုအယူသေးပေးရမယ်ရှိခိုးရမယ်စာဝယ်တော့ဝယ်ရလည်းပဲဖန်တီးပေးရမယ်အဝစားအေးရနေရာတွေလည်းပဲဒါတွေလည်းပဲဖန်တီးပေးရမယ်ရေမို့ချိုးပေးခြင်းချိလက်ဆုံးနဲ့ပေးခြင်းအဆရှိတဲ့လူမှုတရားနဲ့ပေါ့လေ ကောင်းစွာပြုစုဖို့လိုတယ်အဲ့ဒါလိုတရားကောင်းမွန်စွာဖို့ပြုခြင်းဖြင့်ယခုဘုရားမှာလည်းပဲမိမိတို့ဟာမိဘများပြုထားတဲ့ကျေးဇူးတွေကိုတည်တော်တဲ့ဤနဲ့တုံ့ပြန်သူများပဲကျေးဇူးတည်တတ်သူများပဲကျေးဇူးဖော်ကျူးသူများပဲလက်တွေ့ကျေးဇူးဆက်သူများပဲဆိုတာပေါ့ဒီအများကအတိမပြုပြီးတော့ချီးမွမ်းကြမယ်ဤကများပေါ်မှာအခုလိုဝတရားချိန်နေလောက်အောင်စေရနာကောင်းတဲ့အတွက်ချမ်းသာတဲ့နေရာဌာနမှာရောက်ပြီးတော့ထိတ်တန်တဲ့ပျော်ရွှင်မှုတွေလည်းရသွားမယ်အဲ့ဒါဟာမိဘကိုပြုစုရတဲ့အတွက်အသက်ရှင်စေကာလမှာရရှိတဲ့အကျိုးနဲ့နောက်ဆက်ရမယ့်ဘဝတွေမှာရရှိတဲ့အကျိုးလိုရင်းပါပဲအခုလိုမာသာတိအထိမ့်မှပြည့်ုံနဲ့တကယ်မိဘကျေးဇူးဆရာရောက်ပလာဆိုတဲ့အချက်ကိုလည်းပဲဆက်လက်ပြီးတော့စဉ်းစားဖို့လည်းလိုပါတယ်ဘယ်လိုနည်းနဲ့ကျေးဇူးဆက်မှကျေးဇူးဆက်ရရောက်တယ်လဲဆိုတာလည်းပဲစာတွေ့နဲ့လက်တွေ့ပေါင်းဆက်ပြီးတော့လည်းပဲကြောင်းကျိုးဆက်နွယ်ပြီးတော့စဉ်းစားဖို့လိုပါတယ်မိဘနဲ့မိဘကျေးဇူးနဲ့ပတ်သက်ပြီးတော့နှောင်တဖြစ်မကြံဖို့လည်းပဲသိအရေးကြီးပါတယ်မိဘများကိုပြစ်ထားတဲ့သားသမီးတွေလည်းပဲရှိတတ်ပါတယ်ပြစ်ထားရုံများမကပဲနဲ့ပေါ့လေမိဘတွေကိုလည်းပဲစော်ကားမော်ကားပေါ့လေပြစ်မှတ်တတ်တဲ့သားသမီးတွေလည်းရှိပါတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့နောက်တစ်ချိန်မှာနှောင်တရတတ်ပါတယ်သို့သောနှောင်တရတော့အချိန်မှာမိဘတွေမရှိတော့ပါဘူးဖခင်နဲ့ပို့ပြီးတော့ကျေးဇူးများတဲ့မိခင်လည်းမရှိတော့ပါဘူးအဲ့လိုဖြစ်သွားတဲ့အတွက်နှုံဒသာအဖတ်တင်ကြပြီးတော့စိတ်ထဲမှာတနှုံလုံးနဲ့ပူပန်ဆင်းရဲမှုတွေနဲ့ပဲသူ့ဘဝအဆုံးသတ်ရတော့မှာပါပဲဒီရနဲ့ပတ်သက်ပြီးတော့အတူရုပ်တရကာလေးတစ်ခုထုတ်ပြပြရစေအဲ့ဒီတရကာလေးပြီးလို့ရှိရင်တရားတိတ်ပါတော့မယ်ဒီကြာခုပါလိမ့်မယ်အကြတဆတ်တုဆိုတာဗောဒီမမွေးခင်တည်းကဖခင်ရဲ့ယန္တုဖြစ်နေနေတာဗောဒီဒီမှာပါဠိလိုအကြတဆတ်တုလို့ခေါ်ပါတယ်အဲ့ဒီအဇတတမင်းသားဟာဒီဝဒနဲ့ပူပေါင်းပြီးတော့ဗောလေသူတော်ကောင်းကျောင်းတကာဖခင်ဗိမိသရာမင်းကိုထောင်သွင်းအကျဉ်းချထားပါတယ်ဒါလောက်နဲ့အာမရလို့ဘဝကိုလည်းပဲဓာတ်နဲ့ခွဲပြီးတော့ဗောလေမတွားနဲ့အောင်လည်းပဲသူကြိုးစားပါတယ်နောက်ဆုံးတော့ဗိမိသရာမင်းကြီးလည်းပဲအဲ့ဒီလိုနဲ့ပဲနိုင်ရစံကွယ်လွန်ရပါတယ်လူတွေအားဆုံးလို့ရှိရင်ဘာဖြစ်ဖြစ်ကိုကောက်မဲ့အထင်ရှိလို့လောက်ကြတာကြီးပါပဲကျေးဇူးရှင်ဖခင်ကြီးကိုတတ်လိုက်လို့ရှိရင်သူ့အဖို့ကောက်မှာပဲလို့ထင်ပြီးတော့ဗောလေရေရေဆက်ဆက်တက်ခဲ့တယ်နောက်တစ်ချိန်မှာသူကိုယ်တိုင်ကတားလေးမွေးဖွားကြောင်းကိုကြားသိရတဲ့အခါမှာယူရီချင်းစီဒီစိတ်သွားနိုင်လောက်တဲ့အထီးပေါ်လေးမွေးဖွားလာတဲ့သားလေးပေါ်မှာချစ်ချင်းမေတ္တာတွေဟာတမဟုတ်ချင်းတစ်ခါတည်းကိုထူးထူးခြားခြားဖြစ်လာတယ်လို့ဆိုပါတယ်အဲ့ဒီခါမှာငါခမဲတော်ဟာငါကိုဒီလိုမျိုးချစ်ခဲ့မှာပဲဆိုတာပေါ်လေးပြန်ပြီးတော့သတိရတယ်လို့ဆိုပါတယ်အဲ့ဒီခါမျိုးကိုမေတော်ကိုမေးတဲ့အခါမေတော်ကသားရဲ့ဘယ်လိုများပြောပါလိမ့်။သားငယ်စဉ်ကာလကသားတော်ရဲ့လက်ညှိုးမှာအမနာကြိုက်ခဲ့တဲ့ ခုနာပဖူတယ်ပြည်တွေတဲနေတယ်တာလီတက်တာပါစီဆိုပြီးတော့ဖခင်ကခုနာရှိတဲ့လင်ကိုလင်ကျိုးကိုငုံထရှာတယ်ပြည်တွေပါတဲ့ပေါက်သွားတယ်တာလီဆင်းရဲဒုက္ခရောက်မှာဆိုလို့နိုးလာမှာဆိုလို့ပြည်ကိုထွေးမထုတ်ဖဲနဲ့ငုံမြဲငုံထားပြီးတော့ပြည်တွေကိုပိုက်ထဲချီမြှို့ချလိုက်တယ်ဒီလောက်ထိအသားပေါ်မှာချစ်မြတ်နိုးပါတယ်ဆိုတဲ့အကြောင်းကိုရှေဟောင်းကိုဖော်ထုတ်တဲ့အခါကျတော့အဲ့ဒီခါကျမှခမဲတော်ထောင်ကလွတ်စီလို့အမိန့်ချမှတ်တဲ့အခါမှာအဲ့ဒီခါကျတော့ဖာကင်ဟာကွယ်သွားနှင်နေပါပြီအဲ့ဒီခါကျတော့အကြီးအကျယ်နှုံတတ်ရတယ်လို့ဆိုပါတယ်ဂုံကိုတည်သူမှဂုံပါပဲဂုံကိုတည်သူမှဂုံပဲဆိုလို့ရှိရင်ဂုံမတည်သူမှဂုံဟာအပြစ်လို့ဖြစ်နေတယ်လို့ဒီလိုဆိုလိုပါတယ်ဘုရားတို့ဆရာမြတ်များကအဲ့ဒီလိုပဲသတ်မှတ်ပါတယ်ဒီတော့ဘုရားရှင်ကမိဘတို့ရဲ့ဂုံကျေးဇူးကိုအထူးမြှောက်စားပြီးတော့ဟောကြားခဲ့ပါတယ်မိဘတို့ကိုလှုပ်ကျွေးလို့ပြန်ရကင်းဖို့အကျိုးခံစားရပုံပေါ့လေဟောကြားထားတဲ့ဇတ်တော်များလည်းပဲအတော်များများတွေ့ရပါတယ်အဲ့ဒီဇတ်တော်တွေကိုတော့ထုတ်ပြဖို့အချိန်မရပါဘူးအခြားပညာရှိများလည်းပဲမိဘဂုံကျေးဇူးတွေကိုအထူးဖော်ပြချက်တွေလည်းပဲစံငံများမှာတွေ့ရပါတယ်ဒါကတော့ဂုံကိုတည်သူဂုံဆိုတာပေါ့လေမြို့တော်ဥလောက်မကကြီးကျူးစရာရှိတဲ့ဂုံတွေကိုတည်ထားပြီးတော့ပေါ့လေတကယ်ဂုံရှိသူတို့ရဲ့ကြီးကျူးချက်ပါပဲအခုခေတ်ကတော့တခြားတခြားဘာသာဝင်တွေတော့ထားပါတော့ဗုဒ္ဓဘာသာဝင်တွေမှာကိုပဲရဏသုံးပါးရဲ့ဂုံကြီးကုစုတော်မှမတိတဲ့အပြင်ပယ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်အတော်များများမှဆိုလို့ရှိရင်မိဘယေရှုကိုတော်မှမပြုဘဲနဲ့ယေရှုမတိတတ်သူတွေယေရှုကန်းတဲ့တာရကတွေလည်းပဲအခုလောကမှာလည်းပဲကြုံရပါတယ်စမှုသိပ္ပံနဲ့ထွန်းကားပြီးတော့စမှုသိပ္ပံနဲ့တည်ထွင်လို့လူသုံးပစ္စည်းတွေပေါ့လေရုပ်ထုပစ္စည်းတွေများလာတဲ့ခီးကြီးတဲ့မှာအဲ့ဒီပစ္စည်းတွေကိုသုံးဆွဲပြီးတော့ပေါ့လေလူနေမှုအစဉ်တန်းဒါမှမြင့်မယ်ဆိုတဲ့အစွဲရှိချက်တဲ့ပုဂ္ဂိုလ်တွေအများကြီးရှိပါတယ်တမျိုးပြီးတမျိုးမရိုးရအောင်ဆိုပြီးတော့ပေါ့လေခလုတ်တစ်ချက်နှိမ့်လိုက်လို့ရှိရင်လူတဲ့ပစ္စည်းရနေတော့လူနေမှုအစဉ်တန်းမြင်မတဲ့တိုက်ပြည်တွေဆိုလို့ရှိရင်ရုပ်ထုနောက်အလိုက်များပြီးတော့စိတ်မှုသိပ္ပံရဲ့အခြေကျုံပြခံရပြီးတော့စိတ်ပိုင်းဆိုင်ရာဆွေတတ္တိတွေဘလောက်အတိုင်းအတာတိရှိတယ်ဆိုတာတော့မှနားမလည်နိုင်အောင်ဖြစ်သွားပါပြီအဲ့ဒါလိုအတိုင်းဝိုင်းတိုင်းမှာဆိုလို့ရှိရင်မိဘယေရှုတည်နိုင်ပါတော့မလားဒီတော့အဲ့ဒီလိုခီးကြီးတဲ့မှာမိဘဂုံကျေးဇူးကိုတည်ရှိပြီးတော့မိဘကိုထိတ်တန်တဲ့တုတ်ပြောင်မှုကျေးဇူးဆတ်မှုစေရနာလည်းမရှိတော့ပါဘူးဝတ္တရားလည်းမကြည်တော့ပါဘူးတကယ်အာဟုစေရအေဘုံမှာလည်းပဲခုံကိုတည်ပြီးတော့မြန်တို့တံပိုးထားပြီးတော့ကြည်ယူရတယ်ဆိုတာလည်းမရှိပါဘူးဒီပေါ်မှာစေရနာထားလို့စိတ်ပိုင်းဆိုင်ရာကဘလောက်ပဲမြင်မလာပြီမယ်လို့ပါမှာအကျိုးမရှိပါဘူးအဲ့ဒါလို့အယူဆတွေများပြီးတော့ဗောလေဘာနဲ့တူနေဆိုတော့ပါမှာကျေးဇူးမရှိတဲ့အနေအထား စင်စင်ရင်စဉ်းစားတဲ့ပုဂ္ဂိုလ်တွေကများလာပါတယ်အဲ့ဒါကတော့တစ်ဖက်စွန်းကိုထိမ့်မနိုင်သိမ့်မရရောက်သွားတဲ့သဘောမျိုးပါပဲအဲ့လိုထိမ့်မနိုင်သိမ့်မနိုင်ရောက်သွားပြီဆိုလို့ရှိရင်တော့တလန်းသွားပဲရှိပါတော့တယ်စိတ်မသိမ့်မှာထုံကားမှုကိုအလေးပေးလေလေစိတ်ပိုင်းဆိုင်ရာကအစွမ်းတတ္တိတုံးသွားလေလေတုံးသွားလေလေလူမဆန်မှုတွေလူတို့စိတ်မထားနိုင်မှုတွေလူသိညာမရှိမှုတွေများပြီးတော့ကမ္ဘာလောကကြီးဟာအခုပျက်စီးတယ်တည်းပျက်စီးနေပါပြီကနရုပ်ထုနောက်ကိုလိုက်လို့ကျွန်သွားလို့ဆဲလို့မရတော့ဘူးဆိုလို့ရှိရင်တော့အဲ့ဒါတွေကိုတော့လေးလေးရှိရတော့မှာပါပဲဒီတော့ဘယ်အရာမျိုးမဆိုပါလိနှစ်ဖက်မြတ်မြတ်တာတာဖြစ်အောင်လို့တော့အလဲလက်ဖြစ်အောင်လို့တော့ချိန်ဆဖို့လိုပါတယ်အဲ့ဒါလိုချိန်ဆရမှာယုံကြည်မှုနဲ့အာမတရအောင်အသိပညာတွေများပြီးတော့လည်းပဲအကြံမလို့ရအောင်တတ်တာနဲ့ပညာပေါ့လေမြတ်မြတ်တာတာချိန်စားတဖို့အရေးကြီးတယ်ဆိုတာပေါ့ပေါ်လာပါပြီ။တဏ္ဍာနဲ့ပညာတစ်ဖက်စွန့်မရောက်ရအောင်လို့လေပြုပြင်ပေးဖို့လည်းလိုနေပြီဆိုတာပြပါတယ်။အဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင်ဂုံဟာအပြစ်ဖြစ်ပြီးတော့အပြစ်ဟာဂုံအနေလိုဖြစ်လာတတ်ပါတယ်။လူတွေတုံးဖြစ်တဲ့ရေချိုစီးစီးတဲ့ရေဟာအဲ့ဒီမြေတွင်းကရေချိုဟာပြင်လဲတဲ့ရောက်သွားပြီဆိုလို့ရှိရင်တော့အငါရေနဲ့ရောတော့တုံးမရဖြစ်တော့တာလို့ထို့အတူပဲဂုံကိုဂုံရောက်အောင်မတုံးတတ်တဲ့မသိရဂုံမသိတဲ့ပုဂ္ဂိုလ်တွေအဖို့ရတော့ဂုံဟာချိုးတဲ့အနေထားနေပြီးတော့ဗောလေဆန်းကန်ရေရောတဲ့အတွက်အပြစ်ဖြစ်ပြီးတော့တကယ်ဆန်းကန်ရေကိုပဲတကယ်သုံးဆွဲစရာအသုံးချစရာရေအနေနဲ့ဗောလေအပြစ်ကိုလည်းပဲဂုံလို့ယူဆပြီးဆိုလို့ရှိရင်တော့ကဘာကြီးဟာတော့ထိမ့်မနိုင်သိမ့်မရဖြစ်တော့မှာပါပဲဒီတော့လူရဲလို့ဖြစ်လာပြီဆိုလို့ရှိရင်မိဘနဲ့သားသမီးဆရာနဲ့တပည့်လုံငန်းရှင်နဲ့လုံသားအုတ်ချုပ်သူနဲ့အုတ်ချုပ်ခံပုဂ္ဂိုလ်အပြန်အလှန်ဝတ္တရားရှိတယ်ဆိုတာကောင်းသဘောပေါက်နားလည်ရမှာပါပဲအထူးသဖြင့်မိသားစုနဲ့နေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မိဘနဲ့တာသမီးအပြန်လာဝတ္တရားရှိတယ်ဆိုတာသိရလည်ပြီးတော့မိဘများဟာပြမကြီးနဲ့တူပုံလက်ဦးဆရာနဲ့တူပုံကျေးဇူးအရင်ပြုတတ်ပုံဆိုတာပေါ့လေမိဘရဲ့ဂုံကျေးဇူးတွေအထူးသဖြင့်မိခင်ရဲ့ဂုံကျေးဇူးတွေကိုတည်နာလဲပြီးတော့ဂုံကိုဂုံလို့ယူဆတတ်တဲ့ပုဂ္ဂိုလ်များကတော့ဘယ်လိုအခြေအနေဆက်ရောက်မလဲဆိုတာကောင်းကောင်းသဘောပေါက်နားလဲပြီးတော့မိဘနဲ့သားသမီးအပြန်လှန်ကျေးဇူးပြုမိဘကကျေးဇူးပြုထားပြီဆိုလို့ရှိရင်သားသမီးများကတုံ့ပြန်ကျေးဇူးပြုဖို့တိတ်လိုအပ်တယ်ဆိုတာသဘောပေါက်နားလဲပြီးတော့အခုလိုမာသာတင်းမှာတတိယယုံမျှပေါ့လေအထိမ်းမှပြုယုံရမဟုတ်ဖဲနဲ့ဆက်လုံးကုံနဲ့ကျေးဇူးကုံတွေကိုမိဘများရဲ့ဆက်လုံးကုံနဲ့ကျေးဇူးတွေကိုတည်နာလဲပြီးတော့ပေါ့လေထိုက်တိုက်တန်တာပေါ့လေကျေးဇူးတွေတည်တတ်ပြီးတော့ထိုက်တန်တဲ့ကျေးဇူးတွေဆက်ချင်းအားဖြင့်တကယ်ပြီးပြင်းတဲ့မာသာတိဖြစ်အောင်လို့ကြိုးစားအထုနိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်တော်ပါပဲ
သတ်ဆောင်ပါတယ်သာဓုသာဓု